Singapore နိုင်ငံကအင်ရှင်ဖြစ်လက်ကန်ကျင်းပတဲ့ Shangri-La Dialogue အာရှဒေသကာကွယ်ဆိုင်ရာဆွေးနွေးပွဲကိုကမ္ဘာနိုင်ငံတော်တော်များများကကာကွယ်ဝင်ကြီးတွေဂျွန်လတရက်နေ့မှာတက်ရောက်လာကြပါတယ်မလေးရှားကာကွယ်ဝင်ကြီးမိုဟာမက်ဘင်ဆာလူကမင်ကွန်ပြောကြားမိုဟာမက်ဘင်ဆာဘူကမင်ကွန်ပြောကြားခဲ့ပြီးတော့အရှိတောင်အာရှဒေသတွေမှာဒုက္ခတွေအများအများပြောင်းရွှေ့မှုနဲ့ပြည်တွင်းပြည်ခါတွေအကြောင်းထောက်ပြပြောဆိုခဲ့ပါတယ်ပြည်တွင်းပြည်ခါအဖြစ်စတင်ခဲ့တဲ့ရွင်ကြဒုက္ခတွေအရေးဟာခုခါမှာလူသားဘေးဒုက္ခကြက်တဲ့ဖြစ်လာတာကိုထောက်ပြပြောဆိုခဲ့ပါတယ်ရှိတောင်အာရှအာဆီယံနိုင်ငံတွေအချင်းချင်းနိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုမဆွတ်ဖက်ရဘူးဆိုတဲ့လမ်းစဉ်ကိုမလေးရှားနိုင်ငံအနေနဲ့ဆက်လက်လိုက်နာသွားမယ်ဆိုပေမဲ့ရွင်ကြရေးကမြန်မာနိုင်ငံပြည်တွင်းပြည်ပခါမဟုတ်တော့တဲ့အကြောင်းလူသားပြည်ဒုက္ခကြက်တဲ့ရှုထောင့်ကလည်းကြည့်ရင်လည်းရွင်ကြအေးဟာဒေတာတွင်မတည်ငြိမ်မှုတွေဖြစ်လာနိုင်ပြီးတော့အစိုးရကြမ်းဖက်မှုတွေဖြစ်လာမဲ့လမ်းစာဖြစ်လာနိုင်တယ်လို့လည်းသူကသတိပေးပြောဆိုသွားပါတယ်။ Shangri-La Dialogue ဆွေးနွေးပွဲကိုတက်ရောက်လာကြသူတွေထဲမှာ American တရုတ် Australia ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေလည်းပါဝင်ပြီးတော့ဒေတာတွင်သာမကတခြားဒေတာတွေမှာမှငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိရေးအတွက် American နဲ့တရုတ်တို့ရဲ့အရေးပါတဲ့ခန်းကဏ္ဍကိုအဓိကထားပြီးဆွေးနွေးသွားကြပါတယ်။ဒီဆွေးနွေးပွဲမှာကိုရီးယားကျွမ်းဆွယ်ငြိမ်းချမ်းရေးနဲ့တောင်တရုတ်ပင်လယ်ပြင်တွင်မှာနေမီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အငင်းပွားမှုတွေကြောင့်တင်းမာမှုတွေတိုးလာနေတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။